တန်မျိုးသားလူမျိုးရေးတပ်မတော် TNL ကတစ်တုံညာနှစ်ကိုစစ်စင်ရေးဆက်ပြေးကျင်းညာထားတဲ့တိုက်ပွဲတွေဟာကြောင်မဲနောင်ချူတီဘောနဲ့မိုးကုံမြို့ပတ်တွေမှာတနင်္လာနေ့မနက်ကစတင်ခဲ့ပြီးဒီကနေ့မနက်ထီလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေစေရှိပါတယ်။ကြောင်မဲမြို့မှာတော့တနင်္လာနေ့ကမြို့ပတ်ပတ်လည်းမှာတိုက်ပွဲတွေပြင်းထန်ခဲ့ရကဒီကနေ့မှာတော့ TNL နဲ့ပူးပေါင်းတပ်တွေဟာမြို့ရင်းထီရောက်ရှိလာသလိုလက်နက်ကြီးထိမှန်တာကြောင့်အရတားတိုက်စုံးနာတွေရှိနေကြောင်းကြောင်မဲဒေသကလူက VOA ကိုပြောပါတယ်။
အခုကတော့မြို့ထဲမှာဖြစ်နေပြီဗျာ။ဒီနေ့မနေ့ကမြို့ဝင်မှာဖြစ်တယ်။နေ့လည်းပါတော့မြို့ထဲမှာဆက်ဖြစ်နေပြီ။အခုချိန်ကြီးကလည်းကြည့်တယ်ငါကြားတယ်တော့မယ်။မနေ့ပိုင်းမှာကစင်နယ်ဝင်းကျင်မှာလက်နေကြီးကြားတယ်။အဲ့မှာ၃ရောက်ရှိတယ်။လက်ရောက်ကတော့တန်ရာပြင်းထန်တယ်။ဟိုတော်တော်လေးအချိန်ကြီးဆိုးတယ်ဗျာ။၃ရောက်ကတော့ကျွန်တော်မှရှိသွားတော့ဗျာ။အဲနောက်လက်နေကြီးကြားတဲ့အိမ်ကတော့မိသားစု၅ရောက်ရှိတယ်။၄ရောက်တော့တည်သွားပါပြီ။အဲအဲ့ဒါကပြည်တော်စုလမ်းမကြီးရဲ့ဘေးပေါ့ဗျာ။နေ့ရက်ကွက်ရန်ကင်းရန်ကင်းရက်
တခြားကြောင်မဲမျိုးကတူကမျိုးအတွင်းတိုက်ပွဲဖြစ်ပွားနေတာကြောင့်တင်းချောင်ဘူးလည်းခက်ခဲရှိနေကြောင်းပြောပါတယ
်တင်းတို့ချောင်ဘူးကတော့လက်ခဲမှာပြပလို့မျိုးပတ်ပတ်နဲ့လမ်းနေရာကိုပိတ်ကြတယ်အဲမျိုးတွေကတော့၆ကန်ညောတင်းနဲ့ဆိုလို့ပြောဆိုင်နဲ့လည်းဘာမှမရောက်ရောက်လေးကြောက်တော့ဘူးမဖွင့်မရောက်ရေးဘူးမျိုးတွေကဝင်နေလို့ပြောတယ်ခုနတူခဲ့တယ်လို့ကသူကကျွန်တော်လက်ကထွက်တော့မျိုးတွေမှာဘာမှမရှိသေးဘူးဟောကြာလာခုပြစ်ခဲ့တာအဲကျွန်တော်နားလေးနေမယ
်ကြောင်မဲမျိုးတိုက်ပွဲမှာမင်းကလက်နက်ကြီးထိမှန်တာကြောင့်ရက်သား2ဦးသေဆုံးခဲ့တယ်လို့3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။မိုးကုံမြို့ကြက်ပြင်ဘက်မှာတော့ဒီကနေ့တိုက်ပွဲဆက်လက်ပြင်းထန်နေပြီးလေကြောင်းကဘုံကျဲတာတွေရှိတာကြောင့်ဒေသခံတွေဟာအပြင်မထွက်ရဲပဲရှိနေကြောင်းမိုးကုံမြို့ကမြို့သမီးတို့ကပြောပါတယ်
။ဖြစ်နေအချိန်များတော့မင်းက9နာရီခွဲလောက်ကစပြီးတော့မှပြစ်ခတ်ကြတာပေါ့ရှင်။မင်းက9နာရီခွဲကနေညနေ9နာရီ5နာရီထိပေါ့နော်။ဒီကနေ့ကျတော့မင်းက6နာရီကနေစပြီးပြစ်တာပေါ့နော်။အခုတော့မှပြ3နိုင်ကြောက်ရှိတယ်မယ်။အခုတော့ပြခက်နည်းနည်းရက်ဆွဲနေတယ်ဆင်းခုတော့အစိုးဆုံးကတော့ဒီမင်းမင်းကြီးတောင်ကနေစလိုက်တော့လေ။ရမစအစိုးတိုင်းနောက်ပိုင်းနှစ်ပိုင်းရှိရပေါ့နော်မကုန်မြို့က။အစိုးတိုင်းနောက်ပိုင်းနှစ်ပိုင်းလုံးအစိုးဆုံးအခြေအနေကိုရောက်နေပေါ့နော်အခုက။မင်းကတော့ဒီရင်ရသွားတာတော့9နိုင်လောက်တော့ဖြစ်မထင်ဘူးပေါ့နော်။ဒါနဲ့အုံးအုံးကတိတော့နှစ်ချက်တော့ဖြစ်ဆိုင်တော့ကြားတယ်။မြို့တဲမှာလည်းမကြည့်ကြတာလည်းရှိတယ်အဲ့လိုမျိုးပေါ့။
ချက်ပြင်းမှာလဲတိုက်ပွဲဖြစ်ပွားချိန်မှာဒေသခံတွေကရှောင်တိန်ချိန်မရတာကြောင်းနေအိမ်တွင်းမှာပဲပိတ်မိသူတွေများကြောင်းပြောပါရဲဘိုးမျိုးကနောက်တစ်ဦးကတော့မင်းကလက်နက်ကြီးထိမှန်လို့အမျိုးသမီးတယောက်ထိခိုက်ပြီးသူ့ကိုဆေးရုံလိုက်ပို့တဲ့ပရာဟိတအဖွဲ့ကလူငယ်3ဦးကြောက်ဆုံးနေကြောင်းပြောပါရဲ
ချက်ပြင်းမှာ25ရက်နေ့9နာရီလောက်မှကြာပါကြအဲဒီသူ့အမျိုးသမီးလို့ပြောတယ်လက်နက်ကြီးကြတော့သူတို့နည်းနည်းထိခိုက်တယ်တဲ့ထိခိုက်တဲ့အခါကျတော့ဒီလောက်ကဟီတာလူကြီးအတင်းရနေပြီးတော့မိုးကုံမျိုးချေးရုံကိုပို့ပေးတယ်ပေါ့ညနေ9နာရီလောက်ဖြစ်နေပြီမတရားမှာကြက်ကြီးမျိုးအဝင်မှာတားတာတဲ့တားတာမင်းရလို့ဆိုပြီးတော့ပြစ်ခံတယ်နောက်တနေ့26ရက်နေ့မနေ့ကမှအဲ့ဒီကောင်ကြီးအဲ့ဒီရက်ကတည်းကရထားတာတွေ့တယ်ပေါ့နော်ဒါပေမဲ့လည်းတွေ့တယ်တွေ့တယ်ဒါပေမဲ့အဲ့ဒီလောကဟိတပရဟိတကောင်ကြီး3ယောက်က3ယောက်လုံးပြောင်းနေတာဖုံးလဲချက်မရဘူးပြစ်တာကလည်းဘယ်ကပြစ်မှလည်းမသိဘူးပေါ့ဗျာနော်
နောင်ချိုမျိုးတိုက်ပွဲမှာတော့စစ်ကောင်စီတပ်ရဲ့ခမာယ114နဲ့အမှတ်606ဒုံးတပ်ကို TNL နဲ့ပူးပေါင်းတပ်တွေကတင်းယူလိုက်ကြောင်းနဲ့အရက်သားတဦးသေဆုံးကြောင်း PDF အဖွဲ့နဲ့နှိစက်သူကပြောပါရယ်စစ်ကောင်စီတပ်စခန်းတွေတင်းခန့်ရတာနဲ့ပတ်သက်ပြီးတီးခြားအတည်ပြုချက်တော့မရသေးပါဘူးလောလောဆယ်မှာတော့ TNL နဲ့ပူးပေါင်းတပ်တွေဟာနောင်ချိုမျိုးကရဲစခန်းနဲ့အစိုးရဌာနဆိုင်ရာရုံးတွေကိုတင်းယူပြီးမြို့ကိုထိန်းချုပ်ထားပါရယ်ဒီဘောမျိုးဘက်မှာတော့ဒုထဝရီမြစ်ဘက်မှာလက်နက်ကြီးပစ်ခတ်တံတွေကြားပေမဲ့မြို့ထဲမှာတော့တည်ငြိမ်ငြိမ်ရှိနေကြောင်းဒီဘောမျိုးကံတွေကပြောပါရတယ်။တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမတွေ့ရတယ်လို့ TNL ပြောခွင့်ရသူကိုဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြစ်ဆိုတာမရှိခဲ့ပါဘူး။